မြမရေးကိစ္စလုံရေးကောင်စီကကြေညာချက်တစ်စောင်တညီတညွတ်တည်းထုတ်ပြန်လိုက်တဲ့အပေါ်တရုတ်ကုလသမဂ္ဂအဖွဲ့ရုံးကပြောဝင်ရကထပ်ဆင့်ရှင်းလင်းချက်ထုတ်ပြန်ပါတယ်။အဲ့ဒီရှင်းလင်းချက်မှာကုလသမဂ္ဂလုံရေးကောင်စီရဲ့ဆောင်ရွက်ချက်တွေဟာမြမနိုင်ငံအတွင်းနိုင်ငံရေးနဲ့လူမှုရေးအရာတည်ငြိမ်မှုအပြင်ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်ဦးစားပေးစဉ်းစားတင်တယ်လို့တရုတ်နိုင်ငံကအမြတ်တစေရှုမြင်နေခဲ့တယ်လို့ဖော်ပြထားပါတယ်။ဒါကြောင့်လည်းတရုတ်နိုင်ငံကစီးဝေးမှာအပြုသဘောဆောင်ပါဝင်ဆွေးနွေးခဲ့ပြီးတင်ညာချက်ပါစာသားတွေကိုပုံမှန်ကောင်းမွန်အကူအညီပေးခဲ့တယ်လို့သဘောတူညီချက်ကိုတညီတညွတ်ထဲရအောင်လဲကြိုးပမ်းခဲ့တယ်လို့ပါရှိပါရယ်မြန်မာနိုင်ငံအချုပ်အခြာအာဏာပိုင်ဆိုင်ရေးနိုင်ငံရေးရလွတ်လပ်ခွင့်နိုင်ငံတည်တဲ့ခိုင်မြဲရေးနဲ့စီးလုံးညီညီရေးအတွက်လှုပ်ဆောင်သွားဖို့အတွက်ခိုင်ခိုင်မာမာရပ်တည်သွားဖို့အဖွဲ့ဝင်နိုင်ငံတွေကကတိပြုခဲ့ကြတယ်လို့လည်းတရုတ်ပြောခွင့်ရရဲ့တင်ညာချက်မှာပါရှိပါရယ်လူကြိုရင်းကောင်စီကစစ်တပ်ပရိနိကထုတ်ပြန်တဲ့တင်ညာချက်မှာအနာသိမ့်သူတွေကိုပြစ်တီဝေပါနဲ့စာသားပါဝင်ခြင်းမရှိပါဘူး။ဗြိတိန်နိုင်ငံကရေးသားခဲ့တဲ့ပထမမူကြားမှာသာပါရှိခဲ့တာပါ။မြန်မာနိုင်ငံကိုအဓိကထောက်ခံအားပေးလေးရှိပြီးဗီဒီယိုအနာလည်းသုံးနိုင်တဲ့တရုတ်နဲ့ရုရှားနိုင်ငံတို့ကကြီးညာချက်မူကြားမှာစာသားတွေကိုပြုပြင်လိုတာကြောင့်ချက်တာဗြိတိန်အထိအချိန်ပိုပေးဖို့တောင်းဆိုခဲ့တာပါ။အင်္ဂါနေ့ကစခဲ့တဲ့တရုတ်နိုင်ငံနဲ့သန္ဓမာရေးရာစီဇက်ဆူရီဝဲတွေကတိတ်ကိုခက်ခဲကြောင်းသန္ဓမာတို့က AFP သတင်းဌာနကိုပြောပါရယ်ခင်ဗျ။